ါရှင်များခင်ဗျာအမေရိကန်ပြည်ထောင်စုမှာဒီမိုကရက်တစ်ပါတီကမစ္စတာဘရက်အိုဘားမားကတမန်တော်အဖြစ်နဲ့ပြီးခဲ့တဲ့အင်္ဂါနေ့ကပဲကြမ်းတက်စာကျင်းဆိုပြီးတော့စတင်တာဝန်ထမ်းဆောင်နေပါပြီမစ္စတာဘရက်အိုဘားမားရွေးကောက်ပွဲမှာအနိုင်ရရှိခဲ့တယ်ဆိုတဲ့အချိန်တုန်းကမြန်မာနာဖာစစ်အစိုးရကသုံးဝန်လွှာတစ်ဆောင်ပေးပို့ခဲ့ပြီးတော့အခုတခါပြီးခဲ့တဲ့တောက်ကြနေ့ကလည်းပဲမြန်မာအလင်းသတင်းစာမှာဗိုလ်ချုပ်မူကြီးတန်းရွှေကနေပြီးတော့မစ္စတာဘရက်အိုဘားမားတမန်တော်အသစ်အဖြစ်နဲ့ကြမ်းတက်စာကျင်းဆိုပြီးတော့တာဝန်ထမ်းဆောင်တာကိုချီးကျူးဂုဏ်ပြုပါတယ်ဆိုတဲ့သုံးဝန်လွှာပါရှိလာပါတယ်ဒါအပြင်ဒုတိယဗိုလ်ချုပ်မူကြီးမောင်အေးနဲ့နိုင်ငံခြားရေးဝန်ကြီးဦးညံဝင်းတို့ကလည်းပဲအမေရိကန်ဒုတိယသမ္မတမစ္စတာဂျိုးဘိုင်ဒန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမစ္စဆယ်လရီကလင်တန်တို့စီကိုအလားတူသုံးဝန်လွှာတွေပေးပို့တယ်ဆိုတာကိုဖော်ပြထားပါတယ်အမေရိကန်အစိုးရဟာမြန်မာစစ်အစိုးရပေါ်မှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအမဲလိုလိုပြစ်တင်ဝေဖန်ပြောကြားခဲ့တာတွေကြောင့်မို့လို့နှစ်နိုင်ငံအကြားမှာတစောင်းကြီးနဲ့မျက်ချီလိုပဲဖြစ်လာခဲ့ကြပါတယ်။အခုမစ္စတာဘရက်အိုဘားမားတမန်အစ်အဖြစ်နဲ့တာဝန်ထမ်းမယ်ဆိုတဲ့အခါမှာမြန်မာစစ်အစိုးရအနေနဲ့အခုလိုသွန်းလွှာတွေပေးပို့ရတာဟာနည်းနည်းတော့ထူးခြားမှုရှိတယ်လို့အကဲကတည်းကဆိုကြပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်မြန်မာသတင်းသမက်ကဥက္ကဋ္ဌဦးမမောင်မြင့် JHB မြန်မာနိုင်ငံလူ့အခွင့်အရေးနဲ့တရားမျှတရေးအဖွဲ့ညွှန်ကြားမှုဒေါက်တာစိန်မြင့်နဲ့မြန်မာစီးပွားရေးပညာရှင်ဦးစိန်ထေးတို့ကိုပါဝင်ဆွေးနွေးဖို့ကျွန်တော်ဖိတ်ကြားထားပါတယ်။အမေရိကန်သမ္မတအဖြစ်နဲ့ရှင်းနှစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ Republican Party ကသမ္မတ Mr. George W. Bush ရဲ့လက်ထက်မှာမြန်မာနိုင်ငံအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုအရှိန်အဟုန်တိုးမြှင့်ပြီးတော့လှုပ်ဆောင်ခဲ့တယ်လို့ပဲသမ္မတ Bush ရဲ့ဇနီးတဲ့ Mrs. Laura Bush ကလည်းပဲမြန်မာစစ်ဆိုရရဲ့လူခွေချိုးဖောက်မှုတွေကိုပျောင်ပျောင်တင်းတင်းဝေဖန်ပြစ်တင်ခဲ့တဲ့ကြောင့်မစ္စတာဘုတ်တို့လင်မယားကိုနာဖာစစ်ဆိုရဟာတော်တော်ပဲမကြည်မချမ်းဖြစ်ခဲ့ဝင်ရှိပါတယ်အခုသမ္မတအိုဘားမားဟာဒီမိုကရက်တစ်ပါတီကလည်းပဲဖြစ်နေတယ်ဒါအပြင်ပထမဦးဆုံးအကြိမ်လူမဲသမ္မတအဖြစ်နဲ့တက်လာတာဖြစ်တဲ့အတွက်ကြောင့်မြန်မာစစ်ဆိုရအနေနဲ့ဘာတွေကိုမျှော်လင့်နေတယ်တော့ကျွန်တော်တို့မသိပါဘူးဒီကိစ္စတွေနဲ့ပတ်သက်ပြီးဦးမောင်မောင်မြင့်အနေနဲ့ဘယ်လိုသုံးသပ်မိလဲဆိုတာကြားပါရစေခင်ဗျာ
ဟုတ်ကဲ့ဒီတုံလာပို့တဲ့ကိစ္စကတော့ရေဝင်အားဖြင့်ပြောမယ်ဆိုလို့ရှိရင်ဒါဒီလိုရိုးလို့ဆင်တစ်ခုလို့ကျွန်တော်တို့ပြောလို့ရပါတယ်ဒါပေမဲ့တစ်ဖက်မှာပြန်ကြည့်ပြန်တော့လဲဒီမြန်မာစစ်ဆိုးရအနေနဲ့တေးကြတာတစ်ခုကတော့ဒီအမေရိကန်ပြည်တော်စုနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးအထူးသဖြင့်သူတို့စစ်ဆိုးရနဲ့ဆက်ဆံရေးကိုတော့သူတို့တိုးတက်နေကြမှာပဲဘာကြောင့်လဲဆိုတော့ဒီအခုဒီသမရဘုတ်လက်ထက်တုန်းကဒီအမေရိကန်အဆိုးရအနေနဲ့အဲ့ဒါမြန်မာပြည်အပေါ်မြန်မာစစ်အဆိုးရအပေါ်ကိုချမှတ်ထားတဲ့ဒီမူဝါဒတွေဟာသူတို့တော့ကတော်တော်လေးတင်းကျပ်လွန်းတယ်လို့သာတို့မြင်ကြရရှိပါတယ်။တစ်ချိန်တည်းမှာလည်းပဲဒါတွေရဲ့အကျိုးသက်ရောက်မှုကတော်တော်လေးကြီးပါတယ်။ဆိုတော့သို့တော်လည်းပဲအခုအိုဘားမားအစိုးရတက်လာလို့ဒီအမေရိကန်အစိုးရနဲ့မြန်မာစစ်အစိုးရကြားဆက်ဆံရေးအထူးတလဲကောင်းမွန်လာလိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်လို့မရဘူးလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီမစ္စတာအိုဘားမားဟာဒီဒီပလိုမစီဒီတိုင်းတန်ငင်းတမန်ကြီးကိုပို့ပြီးတော့ဦးစားပေးမဲ့သမ္မတဖြစ်တယ်လို့ကျွန်တော်တို့ယူဆရတာမှန်ပါတယ်။သို့တော်လည်းပဲမစ္စတာဘုတ်တုံးကလည်းပဲအခုလိုပဲတန်ငင်းတမန်ကြီးနဲ့ပဲမြန်မာစစ်အစိုးရပေါ့ဖိအားပေးတာရေးယူတာရှိပါတယ်။ဆိုတော့ဒီဟာကိုတော့မစ္စတာအိုဘားမားအနေနဲ့ရှော့ပေးလိမ့်မယ်လို့တော့ကျွန်တော်တို့မမြင်ပါဘူးခင်ဗျ
။ဟုတ်ကဲ့ခင်ဗျ။အဲ့တော့ဒီအခုမစ္စတာဘရက်အိုဘားမားကသူစောစောပိုင်းကပြောခဲ့တဲ့မင်းငွန်းနေတယ်မှာလည်းပဲမကြမကြသူထည့်သွင်းပြီးတော့ပြောပါတယ်လူအခွင့်အရေးချိုးဖောက်မှုတွေပပျောက်သွားရေးဒီမိုကရေစီပြန်ပွားရေးတို့ကိုစူးစူးဆိုက်ဆိုက်ဦးစားပေးပြီးတော့လှုပ်ဆောင်သွားမယ်ဆိုတာပြောကြခဲ့ပါတယ်။အဲ့တော့မြန်မာနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုမှတ်တမ်းကလည်းကဘာတလွှားမှာအကုန်လုံးသိနေကြတော့ကဒီမစ္စတာအိုဘားမားကခုနဥမောင်းမြင့်ပြောသလိုပါပဲနော်ဒီမြန်မာစစ်အစိုးရအပေါ်မှာရှော့ပေးလို့မယ်လို့တော့အများကမတင်ကြဘူးပေါ့ဗျာအဲ့တော့ဦးစိန်သေးအနေနဲ့ကဘယ်လိုသုံးသပ်မိပါသလဲ
ဟုတ်ပါတယ်ခင်ဗျာကျွန်တော်ဥမောင်းမောင်ကြီးကပြောသလိုတန်တန်ကြီးတမန်ကြီးရနာဖာစစ်အစိုးရကအမေရိကန်နိုင်ငံနဲ့ဆက်ဆံရေးကောင်းကျင်လို့ဟလာဒါကိုဒီပလိုမစီဘောရလူလူကိုင်ရလှုပ်လှုပ်လို့ဒီရလှုပ်တယ်ဆိုရင်နှစ်ချက်ရှိပါလေခင်ဗျာဗမာနိုင်ငံကိုကမ္ဘာအင်အားကြီးနိုင်ငံတနိုင်ငံဖြစ်တဲ့အမေရိကန်ဥဆောင်ပြီးတော့ဥရသမကမှာအဆိုတင်သွင်းထားတဲ့ကိစ္စအားလုံးသိပါတယ်နော်လူမျိုးရေးကောင်စီမှာဗမာနိုင်ငံအာဂျင်နာရောက်သွားတဲ့ပြဿနာဒီအမေရိကန်ဥဆောင်ပြီးတော့နောက်နိုင်ငံများနဲ့ EU လို့ဆိုဒီကိစ္စတော့သူတို့အတော်အထိနာတယ်နော်အထိနာလို့လည်းသူကရုရှားနဲ့တရုတ်နဲ့သူကဖက်လုပ်ပြီးမှဒီကိစ္စကိုသူတို့ဟလာတောင်းခံထားတဲ့နေရာဖြစ်တော့အိုဘားမားကဒီပြဿနာကိုဆက်တင်မယ်ဆိုသူတို့ကလာလာအတော်ဆိုးမယ်ဒါကြောင့်နိုင်ငံရေးအရလည်းသူတို့ကမျှော်လင့်ချက်ထားတယ်အထူးသဖြင့်အမေရိကန်နိုင်ငံဟာအီရတ်နဲ့အာဖဂန်နစ္စတန်မှာစစ်ပွဲခင်းနေတဲ့ပြဿနာကြောင့်စီးပွားရေးကပ်ဆိုက်တယ်။ဒီအားကိုဘာလဲဥပမာက ဒီကတော့မလုပ်တော့ဘူးလားစေးရရေးမှုရှော့မယ်ဆိုတော့ဒါကိုလည်းသူတို့ကညှော်လင့်မှာပေါ့ဗျာအားလုံးကလည်းပြည့်တဲ့တိုင်းနဲ့လေအမေရိကန်နဲ့စေးရဝင်မှာဘူးနားဖစေစုကကြောက်တယ်လို့ရဇကပြောကြသူဒီချက်ကလည်းပဲသူတို့ပြတ်တာတော့ပြောရင်းကျခိုင်းထားမှာပေါ့ဒါနိုင်ငံရေးရပါနော်နောက်နိုင်ငံရေးရလည်းသူတို့ကိုဖိနှိပ်ထားမှုကကမ္ဘာမှာမျက်နှာပြက်လာအောင်စေစုကမျက်နှာအခုအောက်ဆုံးမှာရောက်နေပြီဒီဘက် ဘူးစီဝိုင်းပိတ်ဆို့သွားတဲ့တန်ဟာကိုဦးလေးသားတို့ကလည်းအစပေါ့ဗျာဒီဟာပြဿနာအများကြီးကြီးတော့အဲ့တော့ဒီဟာကိုသူတို့သက်သာနေတယ်လေဘာကြောင့်လဲဆိုတော့ကျွန်တော်တို့ချက်ကြည့်ပါအမေရိကန်နိုင်ငံဈေးကွက်ကိုရသွားတဲ့နိုင်ငံတွေဟာစီးပွားရေးအရအခွင့်အာဏာတရုတ်ကိုကြည့်နော်တရုတ်နိုင်ငံတို့ပစ္စည်းတွေဟာအမေရိကန်နိုင်ငံမှာဆိုမိတ်ရင်ချိုင်းနာကြီးပဲအဲ့တော့အမေရိကန်နိုင်ငံမှာဈေးကွက်ရတဲ့တရုတ်ကချမ်းသာလာတယ်ဒီလိုပဲဗီယက်နမ်ကိုကြည့်ဗီယက်နမ်ဟာအရင်ဆုံးကအမေရိကန်စီးပွားပိတ်ဆို့ထားတာပဲအပိတ်ဆို့မှုကို1989 90လောက်မှာဖွင့်လိုက်ပေးလိုက်တော့ဒီဈေးကွက်ထဲကိုဗီယက်နမ်စီးလဲဝင်လာရောပြန်နိုင်ငံစီးပွားရေးထောင်တက်လာတယ်ကျွန်တော်ကမ္ဘောဒီးယားကိုကြည့်နော်ကမ္ဘောဒီးယားဝစ်ထယ်ရီယာစအမေရိကန်နိုင်ငံဈေးကွက်ကိုရောက်လာတဲ့အခါမှာသူ့နိုင်ငံစီးပွားရေးတိုးတက်ဒါကိုလည်းပဲနားအဖာတည်တယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကိုပြီးခဲ့တဲ့ဟလာကျွန်တော်ဒီပိုင်းရေကင်းဖြစ်ပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့စီးပွားပစ္စည်းမှုတင်းကျပ်လာတဲ့အခါမှာအထယ်လေးကြီးအများကြီးသူတို့တစ်နှစ်ကိုဒေါ်လာ300လောက်သူတို့အများကြီးဆုံးရှုံးခဲ့တယ်ဆိုတော့အမေရိကန်နိုင်ငံကိုပို့ခြင်းတဲ့ဈေးကွက်ရတင်တယ်ပါမယ်ဒါကြောင့်မလို့အဓိကပြောချင်တာကအမေရိကန်နိုင်ငံရဲ့စီးပွားပစ္စည်းမှုကိုသူတို့နိုင်ငံရေးရောစီးပွားရေးရောကျင့်ကြံမှုကိုလျှော့စေခြင်းနဲ့နောက်တစ်ခုကပါလဲဆိုလို့ရှိရင်ဒီကမ္ဘာအလိုင်းမှာမျက်နှာငယ်တဲ့ခုသုရသမဂ္ဂအနေနဲ့မှာရေးယူဆောင်ရွက်မှုကိုဆက်ပြီးတော့မှရေးယူလို့ရှိရင်ဒီဟာကိုလည်းသူတို့လျှောက်တဲ့အတွက်ကြောင့်မလို့ဒီပြဿနာတွေအားလုံးကိုခြုံငေးစေခြင်းနဲ့အတွက်ကြောင့်မလို့ဒီပလိုမစီရကျိုးတမိမှ approach လုပ်တဲ့ချင်းကပ်တယ်လို့ဒါကြီးကြီးကြကြကိုကျွန်တော်ကသုံးသပ်လို့ရပါလိမ့်မယ
်ဟုတ်ကဲ့ဥမောင်မင်းတို့ဥစိန်ချေတို့ကတော့ပြောသွားကြပြီခင်ဥစိန်မင်းအနေနဲ့ကရောဘယ်လိုများသုံးသပ်မိလဲခင်ဗျမြန်မာစစ်အစိုးရအနေနဲ့ဒီမစ္စတာဘရက်အိုဘားမားကိုအခုလိုသုံးသပ်နေတာတွေပို့တယ်ဆိုတာဟာဒီအမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးတင်းမာလာတဲ့ဒီကာလနောက်ပိုင်းမှာဆိုရင်ဒါရှာရှာပါပါပေါ်ထွက်လာတဲ့ကိစ္စလေးတစ်ခုပေါ့ဗျာအဲ့တော့ဘယ်လိုများသုံးသပ်မိလဲဗျအ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီဥစ္စာဒီမြန်မာစစ်အစိုးရအနေနဲ့ဒီအမေနောက်တက်လာတဲ့အခုအမေရိကန်သမ္မတအသက်မစ္စတာအိုဘားမားအစိုးရနဲ့တကယ်လို့ဆက်ဆံရေးကောင်းမွန်တိုးတက်အောင်ပြုလုပ်ချင်တယ်ဆိုလို့ချင်းဒီဟာကတော့အခွင့်အရေးတစ်ခုပဲလို့ကျွန်တော်မြင်တယ်လေဒါပေမဲ့တခုတော့လည်းသတိထားမှာပေါ့လေဒီမစ္စတာအိုဘားမားသူကြမ်းကြိမ်သွားတဲ့သစ္စာပွဲမှာပြောရတဲ့စကားထဲမှာသူအနေနဲ့ဒီပလိုမစီပေါ့လေနိုင်ငံရေးရသူတန်တမန်ရေးရဒီကဘာရေးတွေမှာဖြည့်ရှင်းတော့ပို့ပြီးဦးစားပေးမယ်လို့လည်းပြောတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးဘက်ကနေသူရတည်တယ်ဆိုတော့လည်းထားလုံးပြောရတယ်။အဲ့ဒါကိုသာရကတစ်ခုအနေနဲ့ပြခဲ့တာတော့အခုကျွန်တော်တို့ Quantum of Way ဆိုတဲ့ကုသဝါမှာရှိတဲ့စခန်းကိုအခုတနည်းတွင်ပိတ်မယ်ဆိုပြီးအခုပထမဆုံးသူသမ္မတအမိန့်နဲ့လက်မှတ်ထိုးပြီးအမိန့်ထုတ်လိုက်တယ်။ဒါကကျွန်တော်တို့အရင် Mr. Bush လက်ထက်ကဟာ policy ကိုပြောင်းပြန်ပြန်လိုက်တာပဲ။အဲ့ဒီတော့ဒီစစ်သုံးပန်းစခန်းကိုဖွင့်ထားကြည့်ရပြင်အမေရိကန်စစ်အစိုးရအများကြီးကဘာမှအဝေးပန်းခံရတဲ့လူအခွင့်အရေးနဲ့ပတ်သက်ပြီးတော့ဘာလို့ဆိုဒီအချင်းသားတွေကိုသူတို့ဘလို့နှိမ့်ဆက်တယ်ဘလို့စစ်စီးတယ်ကိစ္စတွေမှာသူတို့ဒီမိဂွန်းနေထုတ်ခဲ့တော့ဒီ human right အနေနဲ့အများကြီးသူတို့ဖြည့်ရှင်းရတာဒီတော့ပိုင်းမှာဒီမစ္စတာအိုဘားမားဒါကိုပြေးလိုက်ခြင်းအပြင်အမေရိကန်ကလူအခွင့်အရေးကိုတကယ်အသိမှပြုတယ်တကယ်လိုက်နိုင်မယ်ဆိုတာစံနမူနာတင်ပြီးသူပြခဲ့တာဒါလုတ်ပြလိုက်နော်ဆိုတော့ဒါကိုကြည့်ကြည့်ရမယ်သူကမမပြမှာရှိတဲ့လူအခွင့်အရေးကျွန်တော်တို့ဒီကျွန်တော်တို့ဆုံးချုံတာတွေကိုသူကဆက်လက်ပြီးသူကဒါတိုက်ခဲသွားမယ်ဆိုတာဟောပေါ်တယ်ဒါပေမဲ့ကိုနပြောလို့နိုင်ငံရေးရသူဖြည့်ရှင်းမှုပို့ပြီးအားသတ်နေအဲ့ဒါကိုလည်းသူဒစိုင်းမမပြောခဲ့တယ်နောက်ဦးစိန်သေးကိုနဆက်ပြောသွားတယ်ကျွန်တော်တို့ဒီစီးပွားရေးကိစ္စပေါ့ဗျာအဲဆိုစီးပွားရေးအကုန်လုံးနဲ့တည်တဲ့တိုင်းကဘာမှအမေရိကန်ဒီဈေးကွက်ကအကြီးဆုံးပဲဘယ်နိုင်ငံပဲဖြစ်ဖြစ်အမေရိကန်ဈေးကွက်မှာလာပြီးရောင်းချခွင့်ရတဲ့အခွင့်အရေးဆိုရင်တိုင်းပြည်မှာစီးပွားရေးအတိုင်းအတော်တော်တန်တော်ခါရဲတိုးတက်လာတာဆိုကျွန်တော်တို့အကုန်လုံးလက်တွေ့မြင်နေရတယ်လေအမေရိကန်ကအခုစီးပွားရေးပိတ်ဆို့မှုကိစ္စမှာလည်းဒီဟာတခါတခါအရေးကြီးတဲ့ခန်းတာပါတယ်ဒါကြောင့်မို့လို့မြန်မာပြည်စစ်အစိုးရအနေနဲ့နောက်တက်လာတဲ့အမေရိကန်အသမရအသင်းနဲ့ဟိုအုပ်ချုပ်ရေးဖွင့်တဲ့ပြည်ပြည်ပြည်ပြင်တိုးတက်အောင်ဆက်ဆံနေလို့ဆိုရင်ခုနအိုဘားမားသမရဥပဒေမှာပြောသွားတဲ့သူရဲ့လက်ခံမှုပေါ့ဗျာ အဲ့ဒါကိုကျုပ်စုနဲ့အနေနဲ့ကျွန်တော်မြန်မာစစ်အစိုးရအနေနဲ့လိုက်ရောပြီးတော့လူခွင့်ရည်တွေတို့တင်းမပြုမဲ့ပြည်တွင်းမှာညဉ့်ညတကယ်ညဉ့်ညဉ့်ရအောင်ဟိုဆွေးဆွန်ဆွေးနွေးမှုများလောက်လာမယ်ဆိုရင်ဒီဘက်ကအဲ့ဒါကိုတံပြန်တဲ့သဘောနဲ့ကိုနော်ပြောလို့ပိတ်ဆို့ရတဲ့စီးပွားရေးပိတ်ဆို့မှုတွေပါလို့ချော့ချောက်တဲ့အနေနဲ့ဒါတစ်ဖက်နဲ့တစ်ဖက်ဒါအပြန်လာတာအရေးယူတာ ဲ့ဒါတော့ကျွန်တော်ဒီဒီနောက်အရေးကြီးတဲ့အပိုင်းမှာဒါဒါအရေးအခြေလမ်းတရားလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆက်ဆံရေးကောင်းလာဖို့ကမြန်မာစစ်အစိုးရဘက်ကလည်းပဲသူတို့အပေါ်မှာအမေရိကန်အစိုးရကဘယ်လိုရှုမြင်နေလဲဆိုတာတွေကို तू ကတေချာချာရှင်းကြင်စဉ်းစားပြီးတော့နော်စဉ်းစားကြင်ကြင်နဲ့ तू လိုက်လို့တင်တာလိုက်လို့ရမယ်အပေးအယူဆိုတာရှိရအောင်ပါဟုတ်အခုမြန်မာနိုင်ငံမှာကစစ်အစိုးရကလူအခွင့်အရေးချိုးဖောက်မှုတွေကိုနော်တစိုက်ဘက်မှလှုပ်လာလိုက်တာတခါတည်းဟိုကြော်မကောင်းကြားမကောင်းဟိုတကဘာလုံးအကူသိနေကြတယ်အဲ့တော့ဒီလူအခွင့်အရေးချိုးဖောက်မှုတွေကိုမလျှော့ဘူးဆိုလို့ရှိရင်အမေရိကန်အစိုးရအနေနဲ့ကလည်းပဲဘယ်လိုမှတော့လိုက်ရောမယ်တော့မထင်ဘူးပေါ့ဗျာနောက်တစ်ခုကခုနကစီးပွားရေးနဲ့ပတ်သက်ပြီးတော့ပြောသွားတော့ဒီအမေရိကန်ဈေးကွက်ကိုနော်ဝင်တိုးနိုင်အောင်ဆိုပြီးတော့နိုင်ငံတိုင်းကကြိုးပမ်းနေမှာတရုတ်ဆိုရကလည်းပဲတော်တော်ကိုပဲဒီအမေရိကန်ဈေးကွက်ကြီးကိုရယူထားတာရှိတယ်ဒီတော့တရုတ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးကလည်းပဲဒီအများကြီးမြန်မာနိုင်ငံပေါ်မှာလာပြီးတော့တက်ရောက်ဖို့လည်းရှိတာဟုတ်ဥမော်မျော်ပဲလို့သဘောရတယ်ခင်ဗျ
ဟုတ်ပါတယ်ဒီတရုတ်နဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးဟာဒီသူတို့နဲ့သက်ဆိုင်တဲ့နိုင်ငံတွေပေါ်အနည်းငယ်များအကျိုးသက်ရောက်မှုရှိပါတယ်မြန်မာနိုင်ငံကိစ္စဒီလောက်ထိခက်ခဲနေတာကလည်းတကယ်တမ်းပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံဟာတရုတ်နဲ့အိန္ဒိယနိုင်ငံဖြစ်နေတာကအဓိကချက်ဖြစ်ပါတယ်ဆိုတော့သူတို့နိုင်ငံရေးသဘောအရနိုင်ငံရေးဒီပထဝီနိုင်ငံရေးသဘောအရကြည့်မယ်ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံဟာတရုတ်ရဲ့ဩဇာလွှမ်းမိုးမှုနယ်ပယ်တွေကိုရောက်တယ်လို့ဆိုလို့ရတဲ့အတွက်ကြောင့်ဒီအမေရိကန်အစိုးရအနေနဲ့ကလည်းပဲဒီမြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဒီတရုတ်ရဲ့ကျွန်တော်ကြည့်ရတဲ့အနေအားအများကြီးရှိပါတယ်ဆိုတော့သို့တော်လည်းတစ်ဖက်မှာပြန်ကြည့်ပြန်တော့လည်းဒီတရုတ်နဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးဟာဒီအကောင်းဆုံးအနေအားမှတော့မှဒီအမေရိကန်နိုင်ငံအနေနဲ့ကလူ့ခွင့်ရေးကိစ္စကိုအမြဲတမ်းအရေးကြီးတဲ့အချက်တစ်ခုအနေနဲ့သူတို့လက်ကင်ထားပြီးတော့ဒီတရုတ်အစိုးရကိုဝေဖန်ကြရရှိရင်လည်းပေါ်ပေါ်တင်တင်ကိုဝေဖန်လေးရှိပါတယ်ဆိုတော့ဒီလိုမျိုးတလေးရှိတဲ့အခါကျတော့ဒီမြန်မာနိုင်ငံမှာအခုလောလောဆယ်ဖြစ်နေတဲ့လူ့ခွင့်ရေးအခြေအနေဟာဒီနိုင်ငံတကာအနေအားနဲ့ကြည့်မယ်ဆိုလို့ရှိရင်အဆိုးဆုံးနိုင်ငံစီးရင်ထဲမှာပါပါတယ်ဒီမြောက်ကိုရီးယားနဲ့အမေရိကန်ပြန်ပြီးတော့ဟလာဒီနျူကလ িয়ার ကိစ္စနဲ့ပတ်သက်ပြီးတော့ဒီစစ်ဆန်ညှိနှိုင်းတဲ့ကိစ္စမှာတရုတ်ဆိုရအများကြီးအကူအညီပေးနိုင်ခဲ့ပါတယ်အဲ့ဒါလိုအကူအညီပေးနိုင်ဖို့အတွက်ကဒီမြောက်ကိုရီးယားအနေနဲ့ကလည်းပဲအများကြီးလက်လျောမှုတွေပြုခဲ့ရပါတယ်အဲသို့တော့မြန်မာနိုင်ငံနဲ့ကိစ္စကကြတော့တရုတ်ဆိုရကဂျားဝင်ပေးဆိုဂျားဝင်တော့ညာလဲအာဆီယံအဖွဲ့အနေနဲ့ဂျားမှာစ조사ပေးတော့ညာလဲမြန်မာစစ်ဆိုရအနေနဲ့ကဒီလူခွင့်ရနဲ့ပတ်သက်ပြီးတော့ရှော်ပေးခဲ့တာမျိုးမရှိပါဘူးဒီတကယ်တမ်းပြောမယ်ဆိုရင်သောတော်ဆရာဦးစိန်မြင့်ပြောသွားတဲ့ကိစ္စတခုပေါ့ဒီမြန်မာစစ်အစိုးရနဲ့အမေရိကန်အစိုးရဒီတိုက်ရိုက်ဆက်ဆံတာမျိုးရှိနေတယ်ဆိုတဲ့ကိစ္စအမှန်တကယ်တော့အဲ့ဒါကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီမစ္စတာကလင်တန်အစိုးရလက်ထက်တုန်းကရှိခဲ့ပါတယ်ဒီသူ့ရဲ့နိုင်ငံခြားရေးဝန်ကြီးဒီမစ္စမက်ဒလင်းအော်ဘရိုက်ကိုလည်းမြန်မာနိုင်ငံကိုတွားပြီးတော့စစ်အစိုးရနဲ့လည်းတွေ့ခဲ့တယ်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ခဲ့တယ်အဲ့ဒါလိုအနေအားဖြင့်တိုးတက်လာခဲ့တဲ့အခြေအနေမျိုးမှတော့မှဒီမစ္စတာကလင်တန်အစိုးရဆိုလို့ရှိရင်မစ္စတာဘုရှ်အစိုးရနဲ့ရှင်းမယ်ဆိုရင်တော်တော်လေးပြော့ပြောင်းတဲ့အစိုးရဒီမိုကရက်တစ်ပါတီကအစိုးရအဲ့ဒါလိုအစိုးရလက်ထက်မှာတော့မှဒီမြန်မာစစ်အစိုးရအနေနဲ့ကဒီမြန်မာနိုင်ငံမှာဟဲ့လားဒီမြန်မာစစ်အစိုးရအနေနဲ့ကမြန်မာနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးကိုတိုးတက်အောင်သူတို့မလုပ်နိုင်ခဲ့ဘူးဆိုတော့ဒါကိုထောက်ချင်နေတာအပြင်အခုလိုမျိုးအရေးကြီးတဲ့ကာလဒီ2010ခုနှစ်သူတို့ရဲ့ဟဲ့လားရွေးကောက်ပွဲကိုဥတည်နေတဲ့ကာလမှာသူတို့အနေနဲ့ဘယ်လောက်ထိရှော့ပေးနိုင်မလဲရှော့ပေးရဲမလဲဆိုတာကဒီအဓိကအချက်ဖြစ်တယ်ရှော့ပေးဖို့ဆိုတဲ့နေရာမှာအ ਨੇ ဆုံးအဖြစ်ဒေါ်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသမားတွေကိုဒီလှုပ်ပေးဖို့ကိစ္စနိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးဖို့ကိစ္စဒါဟာအခရာကြတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ပါတယ်ခင်ဗျာဒီဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုဒါလှုပ်ပေးမယ်ဆိုလို့ရှိရင်အမေရိကန်အစိုးရဘက်ကအများကြီးလိုက်ရောလာမယ်ဆိုတာတော့ကျွန်တော်တို့သုံးသပ်မိတယ်ခင်ဗျာအဲ့တော့ခုနကတော့ပြောခဲ့ကြတဲ့ပုံမှာဥစိန်ထေရောထပ်လောင်းပြီးတော့ဗာမြဖြည့်ဆွတ်ချင်ပါသေးတယ်ခင်ဗျာ
ကျွန်တော်ခုနကချက်ထပ်ဖြည့်ချင်တာကဆရာဦးမောင်မင်းတို့ဆရာဦးစိန်ပြောတာကဒါဖြစ်တဲ့ဖြစ်လိုက်တာကိုတိုင်းပြည်မှာတိုင်းပြည်တို့တို့အကျိုးအတွက်နိုင်ငံရေးအရာဒီဝိုင်းရလာမနာဖာကမြန်ပြည်လူမျက်နှာကြည့်ပြီးတော့ကမ္ဘာအင်အားကြီးနိုင်ငံတနေနိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံမှုတွေတိုက်တွန်းရတဲ့သဘောပါကျွန်တော်လည်းသဘောတူပါတယ်သို့တော်တစ်ချက်ဒီဘာကြောင့်မို့လို့ဟိုဆရာလည်းပြောထားပါပြီနော်ဘာကြောင့်ဒီလူတို့ကဥစွာနဲ့ချင်းကပ်မှုကိုပြုလဲဆိုတော့ဆရာလည်းသိကြမှာပါအဲတနည်းအားပေါ့လေဟယ်လိုရီကလင်တန်ကနိုင်ငံရေးဝန်ကြီးပေါ့သူတာဝန်စပြီးချမ်းတဲ့နေ့မှာဒီဘောရမင်းကွန်းမှာပါပါတယ်အဲ့ဒီကဘာလဲဆိုသူနိုင်ငံရေးဝန်ကြီးဌာနအဓိကရွေးချက်၃ချက်ရှိတာကို defense နော် diplomacy and developmentso သုံးခုရှိပါတယ်အစ်ချက်ကပါလဲဆိုတိုင်းပြည်ကာကွယ်ရေး another cara, palace solution, diplomacy, than the master tangy for ya. Now, so about it, I'm here, commuted day. So, Dadu Nanga, a pin, the Kabalun, a patta, the Hari, kind of a Kandamani, Bawa, Alan, with the Dongjan, as one show me to a Muara Chira, Udru Nanga, Utana, Muadara, Arima, Diga, Necheka, Akuna, Tanamanine, Tiny, yet, two there from you, from you, American Nanga and Macau, American from Yuida, Kaban and Yaki, Yatari, Uza Bilo, Makede, Kataro, Eddie, Lingwale, Piobi, not the name, La, Akuna, Napati, so I be the way, Dikananja, Gudon or Bura, Ubia, that's Sassanid. But you check, I think you did by down the store. I could not say, Hillary Clinton, Yokja, Mr. Clinton, Letterma, Demogreca, they all get on Sasangi. Akuale, Nanganya, we are, do you need me? There were Demogreca, Pede, Kaka, Tao, the room, Yole Malini. Tavina Sinazia, Chaka, Serumi, Akuna, Pilbar, Chelu Cafe. To do it, the room is Ziga, Diga, Idea, Langan, Langa, Luque, Chupa Mugu, Tamut, Hard, Room is Netuarabia. So, A Chagu, Napas is what the Rimu would go to me. I don't know, so do a diplomacy mum hold up, eh? No, I don't. Then the man, Gaujin, eh? Kunang and Duma, Chile, Ugama, Selvin, and Aguna Pioba, eh? La Pare Ugama, eh? We tend to start in the way of Pioba, Luke, and the movie would do that in it. No? So, the Italy has certainly their karma, Tao made Halumia. Now the Kuga, Diga, a bullet TV man, eh? Pare Ugama, and yet do a American and see why Jasin Bamu, can they be on my daughter now? Oh, no, Tao do DDCY la. ဒီဝါရီကိုဒီပေးအောင်လုပ်ဖို့ရတာလုံးတယ်တောက်ချောက်လုပ်နေတယ်ဆိုတော့ဒီတရရနေ့တော့မလုပ်နေတော့ဒီအချိန်ကြီးနေတာကအမေရိကန်နိုင်ငံကသူကပြန်တက်လာမယ်ခါမှာမြန်မာနိုင်ငံကခုနကျွန်တော်စပိုင်းဒေတာကဆိုဈေးကွက်ပေါ့ဗျာဒုတိယအင်တရိုက်ကတော့ပါလဲဆိုတော့တရုတ်ကသူအားကိုးတဲ့ကတရုတ်ကအမေရိကန်ဈေးကွက်ကိုအားကိုးရတော့အမေရိကန်နိုင်ငံကသူကတိုးတက်လာရင်တရုတ်ရဲ့လက်ဝင်ခံဖြစ်တဲ့ပမာဏ ြင်လို့နော်ဒီအချက်တွေကိုသူကြည့်ပြီးတော့မှတိုင်ပင်လိုက်တာတွေကိုသူအဲခုနပြောတဲ့တဝန်တော်ကိုပို့တာဖြစ်တယ်ဒါပေမဲ့အဓိကချက်ကပါလဲဆရာဦးစင်ကြီးနဲ့ဆရာဦးမောင်မောင်ကြီးတို့ပြောတယ်လို့ကိုယ်နိုင်ငံတွန်းကအခြေအနေကိုကောက်အောင်လုပ်ဖို့လိုတယ်ကိုယ်နိုင်ငံတွန်းမှာရှိတဲ့ဒီဒီမိုကရေစီနဲ့ပတ်သက်တဲ့လုံခုံးလုံကြီးညနာအခြေခံချက်လက်တွေကိုမလိုက်နိုင်ရင်တော့ဒီကြံနာကပြည်လည်မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုမှသုံးသပ်ပြရစီခင
်ဗျဟုတ်ကဲ့အဲ့တော့ခုနကကျွန်တော်ပြောခဲ့တဲ့စကားကိုပေါ့လေပြန်ပြီးတော့ကောက်အောင်မယ်ဆိုလို့ရှိရင်အခုအမေရိကန်နဲ့ဒီတရုတ်နဲ့နော်ဒီအစိုးရနှစ်ဖွဲ့ကြားမှာအခုမစ္စတာအိုဘားမားသမ္မတဖြစ်လာတဲ့ရက်ပိုင်းအတွင်းမှာပဲဒီနည်းနည်းလေးတော့ဟိုအရင်တော့လို့ချောချောမွေ့မွေ့မဖြစ်တဲ့သဘောမျိုးလေးတွေပေါ်လာတာကိုကျွန်တော်တို့သတိထားမိတယ်ခင်ဗျအဲ့ဒါဘာလဲဆိုလို့ရှိရင်ဒီအမေရိကန်အစိုးရကနေပြီးတော့ဒီတရုတ်အစိုးရဟာသူတို့ယွမ်ငွေကိုကစားပြီးတော့အခွင့်ကောင်းယူနေတယ်ဘာညာဆိုပြီးတော့ပြောလိုက်တဲ့စကားနဲ့ပတ်သက်ပြီးတော့တရုတ်အစိုးရဘက်ကသိပ်ပြီးတော့မကျေနပ်ဘူးဒါအပြင်သမ္မတအိုဘားမားကျန်းသက်စာချိန်ဆိုတဲ့နေ့ကတုန်းကဒီဒီမိုကရေစီရေးကိုသူပြောရင်းကနေပြီးတော့တစ်ချိန်လုံးကကွန်မြူနတီဝါဒဘယ်လိုပဲညာဖြစ်တယ်ဆိုတာပြောတဲ့အခါမှာဒီတရုတ်ပြည်ဘက်ကဒီမိန်ကုန်းကိုသူတို့ဖြတ်ချလိုက်ပြီးတော့သူတို့ဆင်ဆာလုပ်လိုက်တယ်ခင်ဗျာပြီးတော့သူတို့ကဒီအမေရိကန်အစိုးရနဲ့ဆက်ဆံရေးပုံမကောင်းမအောင်ပူးပေါင်းဆောင်ရွက်သွားကြပါလေเนาะပြောလာတယ်အဲ့တော့အမေရိကန်နဲ့တရုတ်နဲ့ဆက်ဆံရေးမပြေလည်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဗမာပြည်အတွက်ကိုဘယ်လိုအကျိုးသက်ရောက်မလဲဆိုတာ
ဒါကတော့ direct ပတ်သက်နေတယ်ကျွန်တော်တို့တခြားကိစ္စမကြည့်နဲ့ကျွန်တော်တို့မြန်မာပြည်ကိစ္စနဲ့ပတ်သက်လို့စစ်အရဥပပေါ်မှာအရေးကြီးကိစ္စတွေကျွန်တော်တို့ UN သုရသမဂ္ဂကျွန်တော်လုံခြုံရေးကောင်စီမှာတင်လာတဲ့အချိန်မှာအခါတိုင်းမှာမြန်မာပြည်အစိုးရဘက်ကတရုတ်အစိုးရရပ်တည်ခဲ့ဆိုတာတာရကရှိနေတာပဲဆိုတော့မြန်မာ SBA ရဲ့ဒီနိုင်ငံရေးရောစီးပွားရေးရောတိုက်ရိုက်ဒီတရုတ်အစိုးရနဲ့တော်တော်ဝိုက်ပြီးတော့အမေရိကန်အစိုးရနဲ့ပြေပွဲမှုမပြေနိုင်ဘူးဆိုတော့အများကြီးဒါပထဝီနိုင်ငံရေးကကျွန်တော်တို့အများကြီးတွက်လို့ရပါတယ်ကျွန်တော်တခုထောက်ပြရင်တော့မစ္စတာအိုဘားမားသူ့ရဲ့ဟိုမဲဆွယ်တဲ့အချိန်တုန်းကလည်းသူပြောခဲ့တယ်သူကနိုင်ငံရေးကိုဥစားပေးပြီးတော့တကယ်ဟိုအမေရိကန်နဲ့ဟိုသူတို့ရန်သူအဖြစ်သတ်မှတ်ထားတဲ့နိုင်ငံတွေတောင်မှအာဏာရှိတဲ့နိုင်ငံတွေတောင်မှသူကစကားပြောကိုတင်ခံလန်းခဲ့တယ်အဲဒါတော့အီရန်နိုင်ငံတို့လိုမြောက်ကိုရီးယားအဲမြောက်ကိုရီးယားဆိုရင်လည်းဒါရိုက်သူတို့ဒါရိုက်ဆက်ဆံစကားပြောပြီးတော့ဒီ community ဒီအမှုမျိုးကိစ္စကိုသူတို့စကားပြောခဲ့အောင်သူတော်တော်လေးပြည်လဲလို့သူနောက်ပိုင်းတော့သူပြန်ပြီးတော့ပြဿနာတက်တယ်လို့ကြားတယ်လေဒါပေမဲ့ဒါရိုက်ဆက်ဆံမိသူတို့ပြောခဲ့လို့တော်တော်များများတော်တော်ပြည်လဲပြီးအမှုလည်းနဲ့သူစိတ်ယုံနေပါပြီဖြည့်ဆည်းတဲ့အချိန်ရောက်ခဲ့တယ် ဒီက Hillary Clinton ဒီလမ်းစဉ်ပဲလိုက်လိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်မျှော်ဖြစ်တာလို့ရှိရင်အကျိုးအကြောင်းကတော့ကျွန်တော်တို့ရှင်းပါတယ်ဒါတိုင်းစကားပြောတဲ့ခါကျတဲ့ရင် Mr. Obama ပြောလို့ပေါ့သူတို့ဘာရှိတယ်ဟုတ်လဲကိုကနားထောင်တဲ့အခွင့်အရေးဒါတိုင်းနားထောင်တဲ့အခွင့်အရေးရှိတယ်ကိုဘက်က ကိုဘာပြောချင်တာဆိုတော့ဒါလိုက်ပြောလို့ရတယ်အခွင့်အရေးဟိုအသီးမှပြူတာမပြူတာနောက်တစ်ပိုင်းလေဒါပေမဲ့ဒါလိုက်ဆက်သွယ်မှုကတော့အရေးကြီးတယ်အဲ့ဒီပြောလာလို့မှကိုဒီ ဒီကောပွဲမှာအလုံးပါဝင်နိုင်အောင်သူတို့ခုဖိတ်ခေါ်ရမယ်ဒီကိစ္စအပိုင်းတွေကဒါဆွေးနွေးတဲ့အပိုင်းကြရင်ဒါတွေကတင်လာမဲ့အပိုင်းဟိုဘက်ကလည်းစစ်ဆိုးရအနေနဲ့ကလည်းသူတို့ဒီစီဝိုင်းပေးစုံချောချပြုတ်ကိစ္စတွေဒါတွေသူတို့ပြောလာမယ်ကိစ္စဒါတွေကအဆွေးနွေးပိုင်းရောက်ဒါပေမဲ့အဲ့ဒီအခြေအနေမရောက်ခင်မှာအရင်ဆုံးကျွန်တော်တို့တိုက်ရိုက်ဆွေးနွေးကြီးကတော့ဘေးအလူတွေကြားနေအခုကျွန် ဒီလိုမျိုးလို့ဆိုရင်တော့ဒီအမေရိကန်ပြောင်းစုမှာဒီမိုကရက်တစ်ပါတီကမစ္စတာဘာရက်အိုဘားမားကအသက်တော်မဟုတ်ဘူးဆိုတာပတ်ဖွဲ့ပြောရေးရှိဝင်ရလူကဥညာဝင်ရပြောပြီးတိတ်တော့မမျှော်လင့်ဘူးဆိုပြောတော့ဒီဟာတွေကမအောင်မြင်တဲ့အပိုင်းတွေမှာတချို့အခုကျွန်တော်တို့မြင်တာကတော့ဒီအခုနောက်တက်လာတဲ့အမေရိကန်အစိုးရအနေနဲ့ဒီ
policy အသစ်အသစ်တော်မဟုတ်ဘူးဗျာဒါဒါဒါပေမဲ့alternative ပေါ့ဗျာတမျိုးတစ်ခုပြောင်းလဲပြီးတော့ဒါကျင်သုံးပြီးဖြစ်နိုင်တဲ့အခြေအနေရောက်အောင်ဖန်တီးပေးမယ်အခွင့်အလမ်းတွေကိုသူတို့ခွင့်ရုပ်အစ်အစိုးရအနေနဲ့တော့လက်မလွတ်စီခြင်းဘူးလို့ကျွန်တော်မြင်ပါတယ်အဲ့အနယ်ဒီကလည်းပဲဒီသမရဥပမာတက်လာတာသူတို့အနေနဲ့တော့ကြိုးစားပါတယ်ဒါပေမဲ့လို့ဒီစစ်အစိုးရစိတ်ပြောင်းလဲလာအောင်မြန်မာနို ောခဲ့တဲ့စကားကျွန်တော်မှတ်မိပါတယ်အဲ့တော့ခုနပြောသလိုပါပဲမစ္စတာအိုဘားမားအနေနဲ့ကလည်းဒီအမေရိကန်ပြည်ထောင်စုရဲ့ဒီပြည်တွင်းရေးမှာဒီစီးပွားရေးကြာဆင်းနေတဲ့ကိစ္စကိုပြန်ပြီးတော့ခေါင်းပေါ်လာနိုင်အောင်သူ့မှာလှုပ်ရှားတယ်အများကြီးအီရတ်နိုင်ငံကတတ်တည်ပြန်ပြီးရုပ်သိမ်းဖို့ကိစ္စတွေလောလောလတ်လတ်မှာဒါတွေကိုဦးစားပေးပြီးတော့သူကလှုပ်သွားရမယ်ဆိုတော့ဒီမြန်မာနိုင်ငံအရေးကိုချက်ချင်းလည်ငင်တော့ခိုင်နိုင်မှာမဟုတ်သေးဘူးလေလေပြောတဲ့လူတွေကပြောတာပေါ့ဗျာ
ဟုတ်ကဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကဒီတင်ညာချက်ထုတ်ပြန်ပြီးတော့ဒီသမ္မတအိုဘားမားဒီရွေးခါတဲ့အချိန်တုန်းကထုတ်ပြန်ခဲ့တဲ့နော်ထုတ်ပြန်တင်ညာချက်ပေါ့အဲ့ဒီထုတ်ပြန်တင်ညာချက်ကိုကျွန်တော်ဖတ်ရတဲ့အချိန်ကတော့စိတ်ထဲမှာနည်းနည်းလေးကျွန်တော်အားမလို့အားမရခံစားရပါတယ်။ဘာကြောင့်လဲဆိုတော့ဒီကိုကအတိုက်ခံဘက်မှာရှိနေတဲ့ဒီအဖွဲ့အစည်းတစ်ခုအနေနဲ့ကသူတို့ပြောတဲ့စကားကဘယ်လောက်ပဲမှန်မှန်မစ္စတာအိုဘားမားအနေနဲ့ဒီပြင်ကိစ္စတွေမှာလှုပ်ရှုပ်နေလို့မြန်မာနိုင်ငံကိစ္စကိုဥမလှည့်နိုင်ဘူးပဲဆိုဟာတကယ်တမ်းကတော့အဲ့ဒီလိုမျိုးဒီထုတ်ပြန်တင်ညာချက်ထဲမှာအတိအိပပကြီးရေးတယ်ဆိုတာမျိုးကတော့ကျွန်တော်ထင်တယ်ကို့အတွက်ဒီကောင်းကျိုးဖြစ်ပါမလားလို့ကျွန်တော်တန်လျာရှိပါတယ်အဲသူတို့အနေနဲ့တကယ်တမ်းလှုပ်တင်တာကတော့ဒီမချောဘာမှဆိုးရတက်လာတယ်ဒီဆိုးရအဖြစ်ဒီလူခွင့်ရင်းနဲ့ဒီမိုကရေစီရေးကိုဒီစိုက်လမတ်တောက်ဒီလုံမဲ့အဆိုးရလို့ယုံကြည်တယ်ဒါကြောင့်မြန်မာနိုင်ငံရေးကိုလည်းပဲဒီရခိုင်ရခိုင်အဆိုးရတွေဆက်ပို့ပြီးတော့ဒီလှုပ်ပေးလိမ့်မယ်လို့မျှော်လင့်နေသာသဖြင့်အဲ့လိုကျင်းတဲ့ဒီမျိုးထွက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ခဲ့ပါတယ်ဒါပေမဲ့အဲ့လိုဖြစ်မလာဘူး
ဒါတော့ဦးမော်မြင့်ကျွန်တော်ဒီနေရာတော့ပြတ်ပြောချင်တယ်ဗျသူတို့ကမှပြည်တွင်းမှာနေနေရတယ်ဆိုတော့သူတို့စိတ်ထဲရှိသမျှကိုလည်းသူတို့ပွင့်ပွင့်လင်းလင်းနဲ့တော့ထုတ်ဖော်ပြီးတော့ပြောလို့မရဘူးပေါ့ဗျာအဲ့ဒီလိုသာပြောလို့ရှိရင်လည်းပဲစစ်အစိုးရကနေပြီးတော့အမေကျော်တွေးတော်လွန်မြောက်ပြီးဘာညာဆိုပြီးတော့လာအောင်မှရှိသေးတာဟုတ်
ဒါပေမဲ့ကျွန်တော်မြင်တာကတော့ဒါဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတကယ်တမ်းပြောမှဆိုရင်ဒီနိုင်ငံဟာနိုင်ငံတနိုင်ငံလုံးကဟာတနိုင်ငံလုံးနေပါပါနော်ဒီ80%ခန့်ညောကနေမဲနေပေးထားတဲ့ဒီအစိုးရဖြစ်ရမယ်အဖွဲ့တစ်ခုအနေနဲ့ကသူ့ရဲ့ထုတ်ပြန်ကြေညာချက်တစ်ခုကြောင့်ဟာဒီစေစိုးရကသူတို့ရေးယူမှာသူတို့အနေနဲ့ရေးယူမဆိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့အခုဒီ
အချိန်ထဲမှာသူတို့မှအန္တရာယ်ရှိတယ်ဆိုတာလည်းကျွန်တော်လက်ခံတယ
်ဟုတ်ကဲ့
သို့တော့အခုလောက်မြန်မာနိုင်ငံကဒီမိုကရေစီအတိုက်အခံအဖွဲ့အစည်းတစ်ခုအနေနဲ့ကဒီအမေရိကန်နိုင်ငံကအစိုးရတစ်ခုတက်လာတဲ့ကိစ္စအပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်ကိုအခုတက်ပို့ပြီးတော့ရှင်းရှင်းလင်းလင်းနဲ့ပို့ပြီးတော့ပြူသဘောဆောင်တဲ့ကြိုဆိုချက်မျိုးပေးမယ်ဆိုလို့ရှင်တော့ပို့ကောင်းမယ်လို့ကျွန်တော်မျှော်လင
့်မှန်လားပေါ့ဗျာဥမောင်းပြောတာမှန်ပါတယ်ဒါမှလည်းကျွန်တော်ကလည်းခုနကတော့တွေးသလိုပေါ့လေဒါသူတို့ပြည်တွင်းမှာကတော့အစိတ်သက်ရှိနိုင်ပြောလို့မရတဲ့တကြောင်သူတို့ခြိုထားတယ်လို့ပဲကျွန်တော်တို့သဘောပေါက်မိတယ်အခုဒီမှာကျွန်တော်တို့ NCGUB ပြည်တော်စုမြန်မာနိုင်ငံဟာအဝေးရောက်ညွန်မောင်းဆိုးရအဖွဲ့ကိုထပ်ပြီးတော့အင်အားဖြည့်ပြီးတော့ဒီဖွဲ့စည်းလိုက်ပြီးဆိုတော့ကဒီပြည်ပမှာရောက်ရှိနေကြတဲ့ဒီ NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားကိုယ်စားလှယ်တွေအနေနဲ့ပြည်ပကနေပြီးတော့သူတို့ပို့ပြီးတော့ကြိုးပမ်းသွားကြလိမ့်မယ်လို့ကျွန်တော်တို့ယူဆမိတယ်ပေါ့ခင်ဗျာဥစဉ်မြော်ပဲလို့သဘောရလိုက်ဗ
ျဒီမြန်မာအရေးကတော့သူတို့အခုလောလောဆယ်မှာတော့သူဒီဟိုဘာမှာဒီအစိုးရမှာသူတို့ဟို high priority ထိတ်ဆုံးအနေနဲ့တော့ Bama Modi Bolli, Davine, Guna Piolu, the Nengaye in a Dru Nengayai, Tina Drushimanga, Kanduyame, Chenia, Miai Bolli, the Uzapi, the Panga, Guna Piolu, Iraq to Korea Lukisari, who is Rina Palestine Kisaria, Tesuma, Chini, Vinachinaru, Yamas, Yaro, Tru, Temar, Agenda Remaro, Shida, so that you know, Yumare, Pablo, Dikisa. กูอเมียเลยตีได้ดีอยู่เหมือนมาเมียมาพี่เสื้อสัวนี่เนี่ยที่ลูกคุณยิกิสารีมาตอเลวดีพ่อชูบ่าวดารีอเมียวอย่างนั้นไม่เปลี่ยนเลยชินอ่ะตัวนี้เนี่ยถ้าดิวซาตัวมันเส้นสายมันเนี่ยบาปสุดอ่ะชินอ่ะรู้กูทัวร์อะไรกูน้องส่งไม่ส่งรู้อุ้ยอย่างนู้นกูดิวซาเส้นที่ดิวซาอี้อยู่ที่สารีมาถ้าชินนี่ระเบิดได้ใช่ไหมมาตัวรู้เหมือนมาอี้มาตัวรู้นักการนี่ตัวอีตุนทูบีตัวลงนี่เลยสุราชินอ่ะรู้มีเนี่ยเลยสุร
ほな病路不病啊，呼呼都呼吃吃那边，直接在班班班，喏，都路，那么有隔壁那马路的，你身上嘛，好大病呢，那对么家伙都路的下去呢，外面呢，那大家伙的亲家呢，我那过了他们家呢，就先走路慢慢比，给下午，他比较吃了比走路，中途路，好嘞，马路就弄没有了嘛嘞。好，那比如，就那，就吃了比较，对，你妈那个呢？ อเมริกาในงานเซ็ตสัญญาเก่าหน้าบุษรุษเช่นกันเนาะอันนี้เช่นกันเนาะตรงที่เด็กแก่เป็นจริงก็ส่วนเนาะที่เที่ยวปีตัวบูดาวเวอจันทร์รุ่งเปลี่ยนใส่มาเวสรุปสุดท้ายที่เที่ยวในอเมริกาเซ็ตสัญญาตัวเนี่ยที่จะเข้าเปลี่ยนเก่ามาสุดท้ายเนาะจันทร์รุ่งมีมาในงานในนี้ก็ที่เที่ยวในอเมริกาเซ็ตสัญญาเก่าหน้าบาสิลูเวจันทร์รุ่งมีอะไรอ่ะไหมอันนี้เราเก่าหน้ามาตอนนี้ที่มีมาในงานเนี่ยเดโมแครซีเยียปูบิเชียวจันทร์รุ่งเนี่ยขมามีบ ဒီစစ်သားတွေပေါ့နော်အဲဒီမှာပျော်ရမ်းတာသားဆိုပြီးနာမည်တက်ပြီးတော့တရုတ်စစ်သားတွေကိုတန်းနဲ့ချီပြီးသူတို့ပို့ပြီးတော့ဒီမြောက်ကိုရီးယားဘက်ကနေပါပြီးတော့သူတို့တိုက်ခဲ့တာပဲအဲဒါပေမဲ့လို့ဒီတရုတ်နဲ့အမေရိကန်ဆက်ဆံရေးကောင်းလာတဲ့အချိန်မှာအဲ့ဒါတော့မြောက်ကိုရီးယားဘက်ကနေသူတို့ရက်တီပေးခဲ့တော့ညာလဲတစ်ချိန်ကအခုနောက်ပိုင်းမှာကျတော့မြောက်ကိုရီးယားကိုဒီကျွေးဆုံဆွေးနွေး
ကျွန်တော်အလုံးကတော့သဘောတူပြီးထောက်ခံတယ်တရုတ်ပြည်နဲ့ကျွန်တော်တို့အမေရိကန်ပြည်နဲ့အထူးပြင်ပေါ့ဗျာစီးပွားရေးအရာဘယ်လောက်ပြောင်းနေတယ်ကျွန်တော်အမေရိကန်ဒီစီးပွားရေးကြဆင်းတဲ့အချိန်မှာ တရုတ်ပြည်မှာတချို့စက်ယုံတွေအများကြီးပိတ်ရတယ်လို့ကြားပါတယ်ဘတ်ဒီစက်ယုံတွေကတရုတ်ပြည်ကစက်ယုံတွေကအခုလုံးကဒီအမေရိကန်ဇီးဝေးကိုပို့နေတဲ့စက်ယုံတွေကဒီကစီးပွားရေးကြဆင်းတာနဲ့ဝယ်အားမရှိတာနဲ့သူတို့တရုတ်ပြည်မှာအများကြီးဒါရိုက်ပြီးတော့ထိခဲ့တယ်ဒီအမေရိကန်နဲ့တရုတ်နဲ့သူစီးပွားရေးကဆက်ဆံတယ်ချင်မနိုင်ငံရေးရတယ်ကွနာဆရာဦးမောင်ရေထောက်ပြလို့ကျွန်တော်တို့ ဒီတော့မြောက်ကိုရီးယားကိစ္စမှာလည်းဒီတရုတ်နဲ့အမေရိကန်နဲ့ဝိုင်းဝန်းပြီးတော့ဖြောင်းဖြားနှားချတဲ့အခါမှာအများကြီးတိုးတက်အောင်မြင်တာဆိုတော့ကျွန်တော်တို့အဲ့ဒီတိုင်းပဲကျွန်တော်တို့လည်းမျှော်လင့်ပါတယ်ကျွန်တော်တို့မြန်မာပြည်အစိုးရအနေနဲ့လည်းဒီတရုတ်ပြည်အစိုးရကိုဒီမြန်မာကိစ္စနဲ့ပတ်သက်ပြီးတော့ခိုင်တွဲဖြေရှင်းတဲ့အခါမှာအများကြီးအကူအညီထောက်ပံ့ရအောင်သူတို့ဝိုင်းဝန်းဖြောင်းဖြား
င်ရလည်းပဲဟိုပြည့်နေပါပြီတတော်ကျွန်တော်တို့စကဝိုင်းကိုလည်းညီကုန်းချောပါလိမ့်မယ်အခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့် BMA မြန်မာသတင်းသမက်ကဥက္ကဋ္ဌဦးမောင်မောင်မြင့်မြန်မာနိုင်ငံလူ့အခွင့်အရေးနဲ့တရားမျှတရေးအဖွဲ့ညွှန်ကြားမှုဒေါက်တာဦးစိန်မြင့်နဲ့မြန်မာစီးပွားရေးပညာရှင်ဦးစိန်သေးတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါရစေခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကြမှာရှင်လန်းကြပါစေ